America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ American Bureau Zoo Washington DC မြို့တော် View American တန်ကနေ2019ခုနှစ် September 15ရက်တနင်္ဂနွေနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to meter 16.25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းပ
ါမင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုကုသညွှန်မှုနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါဟူဒီဘုံတွေကဒရုန်းနဲ့တိုက်ခိုက်တဲ့အခါပြည်တော့စော်ဒီဂျင်နဲ့ထုတ်လို့မှုထက်ဝဲရော့သွားမယ်လို့စွမ်းဝင်ကြီးကပြောပါတယ်။ဟောင်ကောင်ကဒီကနေ့ဆန္ဒပြပွဲတွေမှာရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေအကြားရုံးဆန်ခတ်ဖြစ်ပါတယ်။ဒီနေ့ကမှာကွန်မြူနတီပါတီအုပ်ချုပ်မှု90ပြည့်အခမ်းအနားတွေကျင်းပဖို့ပြင်ဆင်နေပြီးဖိတ်ပင်ကန့်သက်ချက်တွေလည်းချထားပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနာဆင်ရမယ်ထဲမှာတော့ဒီရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာဒီကနေ့မြန်မာစိုးရတက်တဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။
ဒီစရမစနာရဲ့နေမနက်ကနာဤတော့မှာကြောက်တော်မြို့နယ်အဲ့ဒီအပဝါနာမှာအင်အား300လောက်ပါတယ်ဒီဗမာစစ်တပ်ရဲ့ဒီစစ်တမ်းဘုတ်မရှိဘူးဒီကျွန်တော်ပဇာနေပြီးတော့တိခါခေရာရှိတယ်နောက
်ပြီးရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်ဒုက္ခပြောတော့တာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာလက်နက်ကြီးကြီးနေပေါ်တဲ့တဲ့ကြလို့ရသားတို့တည်ဆုံးပြီးတော့ဒေသခံပလောင်ပြည်သူရာနဲ့ချီပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတဲ့အကြောင်းပါဝင်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကလူခွင့်ပေါ်မှာဘလို့အကျိုးတက်ရောက်မှုတွေဖြစ်လာစေနိုင်တယ်လဲဆိုတဲ့သတင်းကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင်လေးမတိုင်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ကိုသားညူတို့ကအရင်ကြေညာပြီးမှဖြစ်ပါတယ်ဗျာ
။ Saudi Arabia နိုင်ငံပိုင် Aramco ရေနံလုပ်ငန်းနေရာတစ်ခုကိုရေမြင့်ခြေဆိုင်ဟူတီလက်နက်ကိုင်တွေကတိုက်ခိုက်တာကြောင့် Saudi ရဲ့ရေနံထိုးလုမှုထက်ဝဲရော့ကျသွားပြီလို့ Saudi စွမ်းအင်ဝန်ကြီးကစနေနေ့မှာပြောပါတယ်။နိုင်ငံရှိပိုင်းကအက်ခါးရဲ့ရမရှိတဲ့ရေနံတိုးလောင်စခန်းကိုစနေနေ့မနေ့အစောပိုင်းကတိုက်ခိုက်တာကြောင့်မီးလောင်နေတာတွေကိုတာမန်လူကြောက်ကရပ်ယူထားတဲ့ဗီဒီယိုမှာတွေ့ရပါတယ်။ဒီလေပိုင်းမှာတော့အဲ့ဒီနေရာကနေမျိုးကုန်လုံးကြီးတွေတက်နေတာကိုဗီဒီယိုမှာတွေ့ရပါတယ်။တိုက်ခိုက်မှုတွေအတွင်းလူသမားတယောက်မှသေဆုံးတင်ရန်ရတာမရှိဘူးလို့စော်ဒီတာဝန်ရှိသူတွေကပြောပါတယ်။စော်ဒီရေနံလုပ်ငန်းနေရာတွေကိုအဝေးထင်းဒရုန်းတွေနဲ့တိုက်ခိုက်တာသူတို့လက်ချက်ဖြစ်တယ်လို့ယူမင်နိုင်ငံကဟူတီလက်နက်ကိုင်အဖွဲ့ပြောခွင့်ရဗိုလ်မှူးကြီးယာယာဆာလီကပြောပါတယ်။ယူမင်နိုင်ငံရင်းပြတ်မှတ်တွေကိုစော်ဒီဦးဆောင်တဲ့ညမောင်းအဖွဲ့ကလေကြောင်းကတိုက်ခိုက်နေကြတယ်မရက်ဘူးဆိုရင်နောက်ထပ်တိုက်ခိုက်အောင်မယ်လို့လည်းဆိုပါတယ်။ဒါပေမဲ့ဒရုန်းယာဉ်တွေကိုယူမင်နိုင်ငံတွေကနေလွှတ်လိုက်တာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။Aramco ရေနံကုမ္ပဏီပိုင်နေရာတစ်ခုကိုဟူတီအဖွဲ့ရဲ့ဒရုန်းယာဉ်ဆယ်စင်းနဲ့တိုက်ခိုက်ခဲ့တယ်လို့ဟူတီပြောခွင့်ရဆာရီကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံယာယီဝန်ကြီးမိုက်ပွန်ပေယိုကတော့ဒီတိုက်ခိုက်မှုတွေဟာအီရန်လက်ချက်ဖြစ်တယ်လို့အပြည့်တင်ပြောဆိုပြီးဟူတီသဘုံတွေနဲ့မပတ်သက်ဘူးလို့စနေနေ့နောက်ပိုင်းကပြောပါတယ်။ဝန်ကြီးပွန်ပေယိုရဲ့ဆွဆွဲပြောဆိုချက်ဟာအချိန်မီမရှိဘူးဆိုပြီးအီရန်နိုင်ငံယာယီဌာနပြောခွင့်ရအဘတ်စ်မူဆာဗီကဒီကနေ့ပယ်ချပါတယ်။
အာဖဂန်နစ္စတန်မှာသမရရွက်ောက်ပွဲကြီးလာတဲ့အမျှမီးပင်အခြေအနေမှာအကြမ်းဖက်မှုတွေပိုလာနိုင်တယ်လို့မဟာမိတ်တပ်တွေဘက်ကမျှော်လင့်ထားတဲ့အကြောင်း NATO မြောက်အတ္တန်တိတ်စာချုပ်အဖွဲ့ရဲ့စစ်စင်ရေးတပ်မှုကပြောဆိုပြီးတော့အာဖဂန်ညီငယ်ရေးဆွေးနွေးပွဲတွေကတော့ဒီတစ်ပတ်အတွင်းမှာအနောက်ရှက်တွေနဲ့တော်လီခဲခဲရှိနေပြန်ပါလေ။အာဖဂန်ရွက်ောက်ပွဲတွေဟာလုံးဝကြီးပြည့်စုံစုံဖြစ်နိုင်ချေတော့မရှိဘူးလို့ဥရောပဒေသဆိုင်ရာ NATO အဖွဲ့ရဲ့တပ်မှုဖြစ်တဲ့ American Leader ဗိုလ်ချုပ်ကြီး Todd Walters ကပြောပါရတယ်။ဒါပေမဲ့လည်းစက်တင်ဘာ28ရက်နေ့ရွက်ောက်ပွဲတွေဘေးကင်းလုံခြုံစွာလုပ်နိုင်ဖို့တော့ရည်စုံမြည်စုံအထိစစ်စင်နှိမ်နှင်းမှုတွေလုပ်သွားမယ်ဆိုပြီးတော့သူကပြောပါတယ်။အာဖဂန်နိုင်ငံအတွင်းစစ်စင်ရေးတွေဆက်လုပ်သွားဖို့အမေရိကန်ရော NATO ဘက်ကပိုင်းဖြတ်ထားပြီးဖြစ်တယ်လို့လည်းဗိုလ်ချုပ်ကြီး Walters က NATO ကာကွယ်ဦးစီးချုပ်တည်ရဲ့ CUC ကော်မတီအစည်းအဝေးပေးပန်းမှာပြောပါတယ်။ NATO CUC အဖွဲ့ရဲ့အဝတ်အဖြစ်တဲ့ British Leader ဦးစီးချုပ်ဗိုလ်ချုပ်ကြီး Sir Stuart Peach ကလည်းစစ်စင်ရေးဆက်လုပ်သွားဖို့ဒီဆုံးဖြတ်ချက်မှာဘာမှသဘောထားကိုလည်းမှုမရှိဘူးလို့ပြောပါတယ်။ကျွန်တော်တို့အတူတူပဲအာဖဂန်ကိုရောက်လာတဲ့အတွက်အပြောင်းလဲလုပ်မယ်ဆိုလို့ရှိရင်လည်းအတူတူပဲဆုံးဖြတ်လုပ်ကြမှာပါလို့ British Leader ဦးစီးချုပ်ကပြောသွားပါတယ်။ American နဲ့ Taliban တို့ကြားညီငယ်ဆွေးနွေးပွဲတွေကတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပြတ်သွားခဲ့ပါတယ်။ American သမ္မတ Donald Trump အနေနဲ့အာဖဂန်သမ္မတ Ashraf Ghani နောက် Taliban ခေါင်းဆောင်တွေနဲ့အတူ Camp David သမ္မတအပန်းဖြေစခန်းမှာတွေ့ဖို့အတွက်မူလကစီစဉ်ခဲ့ပေမဲ့ဒီဆွေးနွေးပွဲကိုသူကပဲပြန်ဖြတ်ခဲ့ပါတယ်။အာဖဂန်က American တို့ရဲ့ရှေ့ကြဆုံးစစ်ကိုဆုံးသတ်ပြီးတော့ Taliban တပုန်တွေနဲ့ Afghan ဆွေးနွေးကြဆွေးနွေးမှုတွေစတင်နိုင်ဖို့အမေရိကန်နဲ့တာလီဘန်ညှိနှိုင်းမှုတွေကြိုးပမ်းနေကြတာသဘောတူညီချက်တည်းထွက်လာလူနီပါဖြစ်ခဲ့ပါတယ်။ဒါပေမဲ့လို့အာဖဂန်ကပူးမျိုးတော်မှာကာဘုံတက်ခိုက်မှုဖြစ်ပြီးတော့အမေရိကန်စစ်သားတူတစ်ဆုံးခဲ့ရတဲ့နောက်အာဖဂန်အမေရိကန်ညှိနှိုင်းဆွေးနွေးပွဲတွေဆုံးသတ်သွားပြီလို့သမ္မတ Trump ကကြေညာပြောဆိုခဲ့ပါတယ
်။ဒူနီဆာနိုင်ငံမှာသမ္မတရွေးကောက်ပွဲတွေဒီကနေ့မဲပေးနေကြပါပြီ။နိုင်ငံရေးနောက်ခံမျိုးမျိုးအတွေ့အကြုံမျိုးမျိုးရှိကြတဲ့သမ္မတလောင်း26ဦးထက်မနည်းရွေးကောက်ပွဲဝင်နေကြပါတယ်။ဒါဒူနီဆာနိုင်ငံမှာဒုတိယအကြိမ်မြောက်ဒီမိုကရေစီနီးကြသမ္မတရွေးကောက်ပွဲပါ။လွန်ခဲ့တဲ့ရှင်းနှစ်2012ခုနှစ်က28ရက်ကြား Jasmine Revolution ဆန္ဒပြပွဲတွေကနေသ တတန်းစီအာနာရှင်ဇိုင်အယ်အဘီဒင်ဘင်အာလီကိုဖျောက်ချခဲ့ပြီးတဲ့နောက်တိုင်းပြည်မှာဒီမိုကရေစီပြည်ပင်ပြောင်းလဲရေးလုပ်ပြီးလွတ်လပ်ပြီးဒီမိုကရေစီနီးကြတဲ့ရွေးကောက်ပွဲတွေလည်းကျင်းပနိုင်လာတာပါ။ဒါမျိုးလည်းတိုင်းပြည်မှာစီးပွားရေးကျဆင်းနေတယ်လို့လူ့လူမဲ့နှုန်းကလည်းသိကိုမြင်မာနေပါတယ်။အခုသမရရွေးကောက်ပွဲကိုတော့ဒုတိယအကြိမ်ထပ်ပြီးမဲပေးရနိုင်ကြည်လည်းရှိနေပါတယ်။Jasmine Revolution အပြီး2014ခုနှစ်ဒီဇင်ဘာလမှာလုပ်တဲ့ပထမဆုံးဒီမိုကရေစီနီးကြသမရရွေးကောက်ပွဲမှာအနိုင်ရခဲ့သူအသက်62နှစ်အရွယ်သမရ Belgie Kayet SFC ပြီးခဲ့တဲ့ဇူလိုင်လမှာကွန်လွန်သွားပြီးတဲ့နောက်ဒီကနေ့သမရရွေးကောက်ပွဲကိုကျင်းပတာဖြစ်ပါတယ
်။ Pakistan Afghan နေဆက်နဲ့ Pakistan India နေဆက်တွေမှာပြစ်ခတ်မှုတွေဖြစ်ပြီးတော့ Pakistan စစ်သား4ဦးနဲ့ရပ်တူတူသေဆုံးသွားတဲ့ဖြစ်ရပ်တွေဖြစ်ပြီးတဲ့နောက် Afghan နဲ့ India တာဝန်တွေကို Pakistan ကဆင့်ကျင်ခဲ့ပါတယ်။Afghan Pakistan နေဆက်တလျှောက်ပြစ်ခတ်မှုတွေနောက်မွတ်စလင်အများစုရှိတဲ့ Kashmir ဒေသကိုနှစ်နိုင်ငံအုပ်ချုပ်တဲ့ဒေသတွေကြားပိုင်းခြားထားတဲ့အပြစ်ရမြင်ဟောင်းတလျှောက်မှာအိန္ဒိယနဲ့ Pakistan တပ်ဖွဲ့တွေကြားပြစ်ခတ်တာတွေပေါ်အပြန်အလှန်ဆွဆွဲပြောဆိုမှုတွေကပုံမှန်လိုဖြစ်နေကြပါအခုနောက်ဆုံးဖြစ်ရပ်တွေမှာတော့ Pakistan နဲ့အိန္ဒိယကြားမှာတင်းမာနေတဲ့အချိန်နောက် American နဲ့ Afghan Taliban တွေကြားဆွေးနွေးပွဲတွေပြတ်သွားတဲ့အချိန်မှာပေါ်လာတာပါ Pakistan ဘက်ကအစိုးရဖြစ်သူတို့ရဲ့တပ်ဖွဲ့တွေက Afghan ဒီကမှာခင်ဗျာပါကစ္စတန်ဘက်ကအစိုးရဖြစ်တော့သူတို့တပ်ဖွဲ့တွေကအာဖဂန်နစ္စတန်ဘက်မှာရှိတဲ့လက်နက်ကင်တွေကပြစ်ခတ်ခဲ့တဲ့ဆိုတဲ့ပေါ်အာဖဂန်တပ်နမတူကိုပါကစ္စတန်နိုင်ငံကြီးဌာနကစီနေမှာဆင့်ခေါ်ပြီးတော့ကန့်ကွက်ခဲ့တယ်လို့ပါကစ္စတန်နိုင်ငံကြီးဌာနပြောခွင့်ရသူတူရဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်။ဒါ့အပြင်အိန္ဒိယတပ်နမတူကိုလည်းစီနေမှာပဲဆင့်ခေါ်ခဲ့ပြီးတော့သူတို့ရဲ့အစိုးရဖြစ်တော့ကက်ရှမီးယားဒေသမှာနှစ်ဖက်ကြားပိုင်းခြားထားတဲ့ line of control ထိန်းချုပ်မြင်းကိုကျော်ပြီးတော့အိန္ဒိယတပ်ဖွဲ့တွေကပြစ်ခတ်တာကြောင့်အသက်40အရွယ်အမျိုးသမီးတူသေဆုံးခဲ့ရတဲ့ပုံမှာကန့်ကွက်ပြောဆိုပါရယ်နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့အင်ဒီဂျင်ပါကစ္စတန်နဲ့အိန္ဒိယတို့ကြားမှာကက်ရှမီးယားဒေသနဲ့ပတ်သက်ပြီးတော့စစ်ပွဲ၃ချိန်ဖြစ်ထားပါရယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5.19kHz 1068ညဟိုင်းဒိုမီတာ19kHz 15565နဲ့ဟိုင်းဒိုမီတာ25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီ week ကနေတနင်္ဂနွေညနေပိုင်းသတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်။ဟောင်ကောင်မှာဒီကနေ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားရုံးဝင်းဆန္ဒဖြစ်ပါတယ်။ဥပဒေပြုကောင်စီရဲ့စာအုပ်နှောင်းမှာဆန္ဒပြသူတွေကရဲတပ်ဖွဲ့ကိုလောင်စာထည့်ထားတဲ့မီးလောင်ဘူးတွေ၊အုတ်ခဲတွေနဲ့ပစ်ပေါက်ကြပါတယ်။ရဲတပ်ဖွဲ့ကလည်းအပြာရောင်အမုံထည့်ဖြော်ထားတဲ့ရေတွေနဲ့မိသားပိုက်တွေတုံးပြီးဆန္ဒပြသူတွေကိုဖြိုခွဲပါတယ်။ဒီလိုအပြာရောင်ပါတဲ့ရေတွေကိုတုံးတာကနောက်ပိုင်းမှာဆန္ဒပြသူတွေကိုခွဲခြားသိနိုင်ဖို့ပါ။ဒီကနေ့ဆန္ဒပြပွဲမှာဒီမိုကရေစီလိုလားသူထောင်ပေါင်းများစွာပါဝင်ပါတယ်။တရင်ဘက်ကုန်တိုင်းမှာဆန္ဒပြပွဲတွေဖြစ်လာတာအခုဆိုရင်3လကြာပါပြီ။ရာဇဝတ်ပြည်မှုကျူးလွန်တယ်လို့ဆွဆွဲခံရသူတွေတရုတ်ပြည်မှာကြီးမှမှုရင်ဆန်ရေဖက်ပြောင်းပေးရမယ်ဥပဒေမူကြမ်းတရက်ကိုကန့်ကွက်ပြီးပြီးခဲ့တဲ့ဇွန်လမှာဆန္ဒပြပွဲတွေဆက်ဖြစ်တာပါ။ဒီဥပဒေမူကြမ်းဟာဟောင်ကောင်ပေါ်တရုတ်ရဲ့လွှမ်းမိုးမှုပိုတိုးလာနေပြီးဟောင်ကောင်ရဲ့လွတ်လပ်မှုနဲ့အခွင့်အရေးတွေတဖြည်းဖြည်းလျော့ပါလာနေတဲ့နမူနာတစ်ခုဖြစ်တယ်လို့ဆန္ဒပြသူတွေကမြင်ကြပါတယ်။ဥပဒေမူကြမ်းကိုလုံးဝပြန်ရုပ်သိမ်းမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးဂရီလမ်ကဒီလအစောပိုင်းမှာကြေညာထားပါတယ်။ဒီကနေ့အစောပိုင်းတုန်းကလည်းဟောင်ကောင်ကဗီဒီဆာကောင်စစ်ဝင်ရုံးရှိမှာဆန္ဒပြသူရပ်ပေါင်းများစွာစုဝေးပြီးဒစီတပိုင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်ကျွန်းမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ဖို့ဆန္ဒပြတောင်းဆိုနေတဲ့ပေါ်နိုင်ငံတကာထောက်ခံမှုရရေးတောင်းဆိုကြပါတယ်
။တရုတ်နိုင်ငံမှာကွန်မြူနစ်ပါတီအုပ်ချုပ်မှု290ပြည့်ထိမှတ်ဆေးပြပွဲနဲ့တခြားခန်းနာတွေကိုအော်တိုဘလာတရနေ့မှာလုပ်ဖို့စီစဉ်တာနဲ့အမျှဘေကျင်းမြို့လေကောင်ကောင်းကင်မှာစွန့်တွေဒရုန်းယာဉ်တွေအိမ်မွေးခိုတွေလွှင့်တင်ဖြတ်တန်းပြန်တန်းတာတွေကိုဒရင်နှစ်ပတ်ကြာမလုပ်ဖို့မလုပ်ရဘူးဆိုပြီးတော့ပြိပင်ကန့်တတ်ပါလေ။လေယာဉ်တွေကိုအနေနဲ့ဖြစ်စီရဲအဲ့ဒီလွှင့်တင်ပြန်တန်းတာတွေကိုဘေကျင်းမြို့တော်က KN16 ခုရဲ9ခုမှာစက်တင်ဘာလ15ရက်နေ့ကနေပြီးတော့အော်တိုဘလာတရနေ့အထိပြိပင်ထားတာကိုဘေကျင်းစီပင်သားကြီးအုပ်ချုပ်ရေးအဖွဲ့ရဲ့အင်တာနက်ဆိုင်မနာမှာဒီကနေ့တင်ထားတဲ့ကြေညာစာမှာဖော်ပြပါရယ်။အဲ့လိုပိတ်ပင်တဲ့အချိန်မှာမိုးပြံပူပေါင်းတွေနဲ့မီးဗုံးတွေလည်းပါပါတယ်။ဆေးပြပွဲအတွက်သတင်းနှစ်ပတ်မြောက်ဖြစ်တဲ့ဒီကနေ့အစံလေးကျင့်ချိန်မှာတော့ဆေးပြလမ်းကြောင်းတစ်လျှောက်ကောင်းကင်မှာစစ်လေယာဉ်တွေပြန်တန်းခဲ့ပါတယ်။တန့်ကားတွေနဲ့စစ်လေယာဉ်တွေဟာလည်းအဲ့ဒီလမ်းကြောင်းတစ်လျှောက်စင်းင်းညားကဖြတ်မောင်းခဲ့ပါတယ်။ဆေးပြပွဲလုံးမဲ့လမ်းမကြီးကိုကားတွေလူတွေဖြတ်မသွားဖို့ပိတ်ထားပြီးတော့ကြီးတဲ့သူတွေကိုလည်းအနည်းဆုံးတလန်လောက်အကွာမှာချထားတဲ့အတားအဆီးတွေနောက်ကနေပဲကြီးကွင်ပေးပါတယ်။1949ခုနှစ်အောက်တိုဘာလတရနေ့မှာတရုတ်ပြည်သူသမ္မတနိုင်ငံထူထောင်တဲ့အထိမ်းအမှတ်ဖြစ်တဲ့တရန်နမင်ရေမြေမှာလုပ်မဲ့အခမ်းအနားကြီးမှာစီးပြပွဲလဲပါဝင်တာဖြစ်ပါတယ်။အခမ်းအနားမှာတော့သမ္မတရှီကျင်းပင်ကမိကွန်ပြောမှဖြစ်ပြီးတော့လူပေါင်း3000ကျော်တယောက်ကြမယ်လို့စီစဉ်သူတွေကခန့်မှန်းထားပါတယ်
။ထိုင်းနိုင်ငံမှာကမ္ဘာလက္ခဏာတွေအတော်များခဲ့တဲ့ကြားဖုံးကြီးကြောင့်ကနေ2016ခုနှစ်မှာအာဏာပိုင်တွေသိမ်းယူခဲ့တဲ့ကြားလူတွေကထပ်ဝက်ကျော်တည်ဆုံသွားပြီလို့ထိုင်းသတင်းတွေမှာဖော်ပြကြပါတယ်။အကြောင်းကတော့သွေးချင်းနီးတဲ့ကြားတွေကြားမှာမျိုးဆက်တာကြောင့်သူတို့ရဲ့ခနာကိုရင်းခုကန်အားနေသွားတာကြောင့်လို့ဆိုပါတယ်။၎င်းမျိုးတော့နောက်ဘက်ကဖုန်းကြီးကြောင်မှမွေးထားတဲ့ကြားတွေ၊နှုတ်ဘူးတိုက်မွေးရတဲ့ကြားပေါက်လေးတွေနဲ့တပ်ပုံရိုက်နေတာကြောင့်အဲ့ဒီနေရာဟာကဘာလက်ခီးတဲ့ပြီးကြိုက်ကြတဲ့နေရာတစ်ခုဖြစ်ခဲ့တာပါ။ဒါပေမဲ့ တော်ရန်ဒရိဆန်မောင်ခူကူမှုအပေါ်တကဘာလုံးကပြရားပေးကြတာကြောင့်2016ခုနှစ်မှာတော့အဲဒီကကြားကောင်ရီ150နီးပါးကိုအာဏာပိုင်တွေကတင်းယူခဲ့တာဖြစ်ပါတယ်။တင်းလိုက်တဲ့ကြားတွေကိုအစိုးရဖွင့်ထားတဲ့ကြားထင်းသင်းစခန်းနှစ်ခုမှာထားခဲ့ပြီးသိမှကြခင်မှာပဲအဲဒီကြားတွေမှာခြေလေးကြောင်းတံခါးတွေမှာဖြစ်တတ်တဲ့ချောင်းဆိုးပြီးအားနည်းတဲ့ virus ပိုးကူးစက်ဖြန့်ပွားတယ်ဆိုတာတွေ့ခဲ့ရတယ်လို့ထိုင်းနိုင်ငံအမျိုးသားဥယျာဉ်များတော်ရိုင်းနဲ့ဒရိဆန်ထင်းသင်းဆောက်ရှောက်ရေးဌာနအကြီးအကဲတာဝန်ရှိသူတူကပြောပါတယ်။ကြားဘဏ္ဍကောင်တည်သွားပြီဆိုတာအဲဒီတာဝန်ရှိသူကမပြောပါနဲ့။တင်းယူခဲ့တဲ့ကြား148ကောင်တည်းက86ကောင်တည်သွားပြီလို့ Time PBS သတင်းဌာနကဖော်ပြပါတယ်
။ဟွန်ဘတ်တူအပူပိုင်းမုန်တိုင်းဟာ Bahamas ကျွန်းမြောက်ပိုင်းကိုဥတီနေပြီးတော့တဖြည်းချင်းအားကောင်းလာနေပြီးဒီကနေ့မှာတော့ Hurricane မုန်တိုင်းအဆင့်ကိုရောက်လာမယ်ဆိုပြီး American Hurricane မုန်တိုင်းဌာနကခန့်မှန်းထားပါတယ်။မြောက်အနောက်မြောက်ပိုင်းကိုပြင်းမြတနားလေးတိုင်နှုန်းမိုင်60နီးပါးနဲ့ဥတီရွေ့လျားနေတဲ့မုန်တိုင်းကြောင့်မလို့ကမ်းရိုးတန်းဒေသတွေမှာသတိထားစောင့်ကြည့်ကြဖို့တော်မှမဟုတ်လို့ရှိရင်အခြားသတိပေးချက်တစ်ခုခုကိုတော့မိုးလေဝသခန့်မှန်းသူတွေကထုတ်ပြန်ထားတာတော့မရှိသေးပါဘူး။ဟွန်ဘတ်တူမုန်တိုင်းဘူချက်ဟာဖလော်ရီဒါအရှေ့ဘက်ကမ်းလွန်ပင်လယ်ထဲကိုလာမယ့်ရက်အတွင်းမှာဆက်ပြီးတော့ရေလျှားသွားမှာဖြစ်ပြီးတော့အဲဒီနောက်မှာတော့အမေရိကန်ကနေပြီးတော့အဝေးဘက်ကိုထွက်သွားလိမ့်မယ်လို့ဟာရီကိန်းမုန်တိုင်းဌာနကစနေနေ့ပိုင်းမှာပြောပါတယ်။ဟွန်ဘတ်တူမုန်တိုင်းကြောင့်ဖြစ်လာမယ့်လိုင်းလုံးကြီးတွေဟာဘာဟမတ်စ်ကျွန်းရဲ့အနောက်မြောက်ဘက်ဖလော်ရီဒါအရှေ့အလယ်ပိုင်းကနေပြီးတော့မြောက်ကရိုလိုင်းနာကမ်းရိုးတန်းတွေမှာလာမယ့်ရက်အနည်းငယ်အတွင်းရက်ခတ်နိုင်ခြေရှိတယ်လို့ခန့်မှန်းတဲ့အကြောင်းဟာရီကိန်းဌာနကပြောပါတယ်။ဆိုင်လုံးကြီးတွေကြောင့်လှိုင်းစည်းရာတွေမှာအသက်အန္တရာယ်ရှိနိုင်တယ်လို့အားပြင်းတဲ့ရေစီးကြောင်းအခြေအနေတွေပေါ်လာနိုင်တယ်လို့လည်းဟာရီကိန်းဌာနကသတိပေးထားပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုသားညူလို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmesetv.news.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ရခိုင်ပြည်နယ်ဘက်ကတိုက်ပွဲသတင်းနဲ့အခုစတင်ပြောပြကြပါမယ်။ရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်ကလဒန်မြစ်မှာရှိတဲ့မြမစိုးရရေတပ်တင်းမောင်းနှစင်းကိုအေးရခိုင်လက်နက်ကိုင်တွေဘက်ကပစ်ခတ်မှုကြောင့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားပြီးတော့ဒေသခံရွာသားတွေထိခိုက်ဒဏ်ရာရရှိမှုတွေရှိတယ်လို့သိရပါတယ်။ရေတပ်တင်းမောင်းဘက်ကပြန်လည်ပစ်ခတ်တာကြောင့်ဒီရွာသား၅ဦးထိခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မြန်မာအစိုးရနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ပါဝင်နောက်ပိုင်းမဟာမိတ်အဖွဲ့တွေငင်းငယ်အတွက်တွေ့ဆုံဖို့စီစဉ်နေသေးမှာပဲရခိုင်ပြည်နယ်တွင်းအခုလိုတိုက်ပွဲတွေပြင်းထန်ထန်ဆက်ဖြစ်နေတာပါ VOA မြန်မာပိုင်းသတင်းတောက်နိုင်ကွအိမ်ဆက်သွယ်ပြီးမြန်ပြီးတော့သတင်းပေးပို့ထားပါရခင်ဗျာ
ဟုတ်ကဲ့ပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်းဒီကနေ့မနေ့အစောပိုင်းမှာမြန်မာစစ်တပ်ရဲ့ရေတပ်သင်္ဘောနှစ်စီးကိုရခိုင်လက်နက်ကိုင်အေအဖွဲ့ကနေနှစ်ချိန်တိုင်းပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အေအေပြန်ကြားရေးရာရှိခိုင်တုခကပြောပါတယ်
ဒီစရမစနာရဲ့နည်းမနေ့ကနာဤတော့မှာကြောက်တော်မျိုးနဲ့အဲ့ဒီအပေါဝါနာမှာအင်အား300လောက်ပါတဲ့ဒီဗမာစစ်တပ်ရဲ့ဒီစစ်တမ်းဘုံမရှိဘူးဒီကျွန်တော်တို့ပြဿနာမျိုးတွေတိခါခေတာရှိတယ်နောက်ပြီးတော့အဲ့ဒီတမ်းဘုံမရှိကိုပဲဒီကြောက်တော်ရဲ့အခဲပိုင်းမှာလည်းပဲဒီမနေ့300ခွေးလောက်မှာဒီတစ်ကြိမ်နောက်ထပ်တိခါတာရှိကျွန်တော်တို့ပြဿနာနေအဲ့ဒီ18မီလီမီတာလေးနဲ့ဖြစ်တာကျွန်တော်တင်ဖို့ကိုထိတယ်ထိခဲ့ကြဆုံးနောက်ပြီးတော့ဒီတင်ဖို့ရဲ့ကြည့်ကြည့်မှုအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဆက်လက်ပြီးတော့ဆောင်လမ်းနေသေးပြီးရှိတယ်ဗျ
။ဒီမနေ့ရေသတင်ဖို့ကိုအေအေဖွဲ့ကပြေဆတ်မှုပြီးတင်ဖို့ဘက်ကနေပြန်လဲပြေဆတ်မှုတွေလည်းရှိနေခဲ့ပါတယ်။ဒီလိုပြေဆတ်မှုကြောင့်ကြောက်တော်မျိုးနဲ့တင်းကနဲ့နဲ့စပယ်လှရွာသားတွေထိခိုက်တန်ရာရရှိပြီးစေယုံတွေမှာစေဝါကုသခံယူနေရတယ်လို့လူနာတကူကိုယ်တိုင်ကြည့်ရှုမေးမြန်းခဲ့တဲ့ကြောက်တော်မျိုးနဲ့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးမောင်တန်းစိန်ကပြောပါတယ်
။ဒီတက်ကြီးတွေကတော့တကောင်တော်အချိန်လောက်ဆိုတော့မနဲ့မှကျွန်တော်တို့ကြားရပြီးတင်ပလာကြည့်ရသူကြည့်ရတော့နဲ့ဒီငနကတန်ရတဲ့သူတွေပြောတဲ့စကားကတော့ကျွန်တော်တို့ဒီကလေးတန်မီပေါ်တော့ပြီးတော့ဒီရေချောင်းတောက်ချောက်နေပြီးကနေပြစ်ပြီးတော့ဟိုရောစင်ပြစ်ပြီးတော့တော်တယ်လို့ပြောပါတယ်။တင်ငနကဒီထိတဲ့နှစ်ယောက်ကတော့လေဟိုနေရာကင်းလို့စစ်တေးစေယုံတော်တယ်ဒီစံပေလာကနှစ်ယောက်မှာတော့ယောက်သားတစ်ယောက်ရဲ့မျိုးသမီးတစ်ယောက်ရဲ့
ဒီကနေ့မနေ့တနာရီချိန်ပြက်ကမှုတွင်တင်းကလေးရွာသား၃ဦးနဲ့စပယ်လှရွာသား၂ဦးထိခိုက်တန်ရာရရှိခဲ့ပြီးတန်ရာပြင်းထန်တဲ့တင်းကလေးရွာသားဥရွှေသွန်းသိန်းနဲ့ဇနီးဖြစ်သူတော်ခင်ညူမာကိုစစ်တွေဆေးရုံကိုပို့ထားရတယ်လို့စပယ်လှရွာသားဥဆန်လှကျော်နဲ့ဒေါ်ပလဲစိန်တို့ကိုကြောက်တော်ဆေးရုံမှာစေဝါကုသခံယူနေကြရတာပါတင်းကနဲ့ရွာသွင်းပြစ်ခတ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့တန်ရာရရှိသူတင်းကနဲ့ရွာသားသူရဲ့ဆွေမျိုးသူကတော့အခုလိုပြောပါတယ
်ညာတော့ကတနာရီလောက်မှာမီဗီကဖိုက်တော်လို့ပြောရင်သူကမကင်နာနာနိစ္စတဲ့အိမ်ခမှုဘဝကြာပြီးတယ်မာနကြီးအစားတိုင်တော့လူနာခင်းနေကဆံဝတိတဲ့တုံးမှာသူတို့သူရပ
ါစပယ်လရွာသားသူကလည်းညစ်ချိန်မှာရေသာတင်ဘောကနေပြစ်ခတ်ခဲ့လို့တန်ရာရရှိခဲ့ကြောင်းပြောပါတယ် ကျွန်တော်တို့ညတကောင်ဆိုတော့အဲ့တော်တို့ကျွန်တော်တို့ခါရဟိုကနေပုံပုံပုံဆိုတော့ခါလည်းဒီချာလည်းနေပြီးချာတယ်ဒီပေါ်နေတဲ့ပြည်တဲ့အကောင်ဆုံးဖြစ်နေတယ်အဲ့ဒါနဲ့အကြီးချာတော့ဖြစ်ရတာတရားတာဆုံးရတဲ့အချင်းရှိတယ်တရားတာအဲ့မြန်များပါဘူးခနောက်ပိုင်းတန်းစစ်တန်းနဲ့ကြုံတတ်မလို့ပြောခွင့်ရဘူးမူကြီးဝင်းစော်ဦးကကြောက်တော်မြို့နယ်တင်းကနေရွာဘက်မှာပြည်ကမှုဖြစ်ပွားခဲ့ကြောင်းအ
ဒီကနေ့ရခိုင်ပြည်နယ်အတွင်းကြောက်တော်မြို့နယ်ပြင်ဗူဒီတောင်နဲ့ရတိတောင်မြို့နယ်ဘက်မှာလည်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြောခွင့်ရခိုင်တုကကကုလူဆက်ပြောပါရယ်ဗူဒီတောင်နဲ့ရတိတောင်အစကတော့တပိုက်တောင်နဲ့ဒီကင်းချောင်းကြားပုံမှန်စစ်တပ်ကနေအေအေကိုထိုးစစ်ဆင်လာတဲ့အတွက်ကြောင့်အဲ့မှာတိုက်ပွဲဖြစ်တာရှိတယ်ရေစိုးချော
ပွဲဖြစ်ပေါ်ခဲ့ကြောင်းခန်တုခကပြောပါတယ်ဒီကနေ့မနေ့တနင်္ဂနွေခန့်မှာလဲကြောက်တော်မြို့နယ်ကန်ဆောင်ကျေးရွာနီကန်သုံးဆင်းရွာပြင်မှာလက်နက်ကြီးကြားရောက်ခဲ့လို့ရွာသားလူတိတ်ဆုံးခဲ့ကြောင်းကန်ဆောင်ဆရာတော်ကမိတ်ပါတယ်ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးဖွဲ့တို့ကြားတိုက်ပွဲတွေကလည်းကျေပြန့်စွာဖြစ်ပွားနေတယ်လို့တိုက်ပွဲတွေတွင်အယက်သားတွေထ ဒီကိစ္စကိုအရေးကြီးတဲ့အချိန်မှာဒီကိစ္စကိုအရေးကြီးတဲ့အချိန်မှာဒီကိစ္စကိုအရေးကြီးတဲ့အချိန်မှာဒီကိစ္စကိုအရေးကြီးတဲ့အချိန်မှာဒီကိစ္စကိုအရေးကြီးတဲ့အချိန်မှာဒီကိစ္စကိုအရေးကြီးတဲ့အချိန်မှာဒီကိစ္စကိုအရေးကြီးတဲ့အချိန်မှာဒီကိစ္စကိုအရေးကြီးတဲ့အချိန်မှာဒီကိစ္စကိုအရေးကြီးတဲ့အချိန်မှာဒီကိစ္စကိုအရေးကြီးတဲ့အချိန်မှာဒီကိစ္စကိုအရေးကြီးတဲ့အချိန်မှာဒီကိစ္စကိုအရေ
ဖြစ်ပါတယ်။ရခိုင်ပြည်နယ်ကတိုက်ပွဲသတင်းပြီးတဲ့နောက်ချမ်းမြောက်ပိုင်းကတိုက်ပွဲသတင်းကိုဆက်ချင်ပါတယ်။မစစ်တပ်နဲ့ပလောင်ပြည်နယ်လူမျိုးရေးတပ် PSLF တောင်းတက် TNLA တို့ကြာတိုက်ပွဲတွေပြင်းထန်နေတဲ့ချမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာလက်နက်ကြီးကြီးနေအိမ်ပေါ်ကိုတည့်တည့်ကျလို့အရသာတူတွေဆုံးခဲ့ရပြီးတော့ဒေသခံပလောင်ပြည်သူယာနဲ့ချီပြီးတော့ဘေးလွတ်ရာကိုတိမ်းရှောင်နေကြပါတယ်။ဒီနေ့နေ့လယ်ပိုင်းမှာပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသပေါ်ဟန်ရင်တွေနဲ့ပြန်တန်းပစ်ခတ်တိုက်ခိုက်နေလို့ဒေသခံတွေစိုးရိမ်ကြောက်လန့်နေကြတယ်လို့လည်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရတာဝန်ရှိသူကပြောပါတယ်။ညီနောင်မဟာမိတ်တပ်နဲ့အစိုးရညီညာရေးကိုယ်စားလှယ်တွေကျိုင်းတုံမှာဒုတိယကြိမ်ထပ်မံတွေ့ဆုံဖို့ပြင်ဆင်နေကြမှာပဲ။အခုလိုရှမ်းမြောက်ဘက်မှာတိုက်ခိုက်မှုတွေပြင်းထန်နေတာပါ။ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကအချင်းအသေးစိတ်ကိုဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဟုတ်ပါတယ်ရှမ်းမြောက်ပါဝင်စစ်တိုင်းဒေသကြီးငါးတိုင်းမှာတော့မြန်မာအစိုးရစစ်တပ်ဘက်ကစက်တင်ဘာလ21ရက်နေ့အထိတစ်ဖက်သက်အပြစ်ရပ်ဆိုင်းထားမဲ့အချိန်တိုင်းရင်းသားလက်နက်ကိုင်တပ်ညီနောင်မဟာမိတ်အဖွဲ့ဘက်ကလည်းအောက်တိုဘာလ10ရက်နေ့အထိတလတာအပြစ်ဖက်သက်အပြစ်ရပ်မယ်လို့နှစ်ဖက်ကြေညာချက်ထုတ်ပြန်ပြီးရှမ်းပြည်နယ်ကျိုင်းတုံမြို့မှာစက်တင်ဘာလ16ဆက်ခွန်တွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲရခိုင်ပလောင်စတဲ့တိုင်းရင်းဒေသတွေမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာပါရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ဒေသမှာတောက်ကြနေကနေစလို့ဒီကနေ့တနင်္ဂနွေနေ့အထိမြန်မာစစ်တပ်နဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF တအောင်းတပ် DLN တို့အကြားမှာလက်နက်ကြီးတွေနဲ့ရောရဟတ်ယာဉ်တွေနဲ့ပါပစ်ခတ်တိုက်ခိုက်မှုတွေဇက်တိုက်ပြင်းပြင်းထန်ထန်ဖြစ်ပွားနေလို့ဒေသခံတွေစိုးရိမ်နေကြတယ်လို့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးဌာနကအလုံးမှုဆောင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးမိုင်းသိန်းစောက VOA မြန်မာပိုင်းကိုနောက်ဆုံးအခြေအနေအခုလိုပြောပြပါတယ
်အခုလည်းရဟင်းရှိနေတော့မယ်နမ်စမာရဟင်းငါဘေးစီပြန်လာတယ်နစီကလက်နက်ခင်ရလေလာချတယ်ပစ္စည်းတွေလာချတာပေါ့နော်ပြန်တဲ့နစီကလာရှုမှပြန်သွားပြီးမှအခုပြန်ရောက်နေတယ်အခုမှစပစ်နေတယ်ခုကတော့နည်းနည်းတော့ဟိုမြို့တစ်ခုတော့နည်းနည်းလေးဖြစ်လန့်နေဖြစ်နေကြတာလူတွေကတော့အဲ့ဒီမြို့နယ်တစ်ဝိုက်မှာဟိုနည်းနည်းကြောက်လန့်ပြီးတော့မနီးဆက်တဲ့ခုံကြောင်းမှလာနေကြတယ်နီးဆက်တဲ့ဟိုလေဒီအိမ်မှလာနေကြတယ်ပြအောင်ဟိုလက်နက်ကြီးကြမလို့ဆိုရင်လည်းကတော့မှဖြစ်ဖြစ်ဆောင်နေရမှာများစုစုနဲ့နေရာမှာလာနေကြတယ်ဗျာ။
မနေ့စနေနေ့တုန်းကလက်နက်ကြီးကြီးကနေအိမ်ပေါ်ကိုတက်တဲ့ကြလို့အရသားတူထိခိုက်ဒဏ်ရာရပြီးလုံခြုံရေးအခြေအနေအရကူညီကယ်ဆယ်ရေးနှောင့်နှေးနေချိန်မှာပဲသွေးထွက်လွန်ပြီးသေဆုံးခဲ့ရပါတယ်။ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကတာဝန်ရှိတဲ့သူတွေဘက်ကတော့ဒေသခံပလောင်ပြည်သူတွေဘေးကင်းရာကိုတိမ်းရှောင်နေကြဖို့နဲ့လုံခြုံရေးအရသတိထားနေကြဖို့နောက်လက်တလောဆစ်ဆောင်ပြည်သူတွေအတွက်လိုအပ်တဲ့စားနပ်ရိက္ခာနဲ့ဆေးဝါးတွေကူညီဆောင်ရှောက်ပေးနေပါတယ်လို့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးမှုကပြောပါတယ်။
အဲ့ဒါမှာသူတို့လက်နက် ဒီကြည့်လိုက်တဲ့အခါကျတော့အိမ်လည်းလောင်ကြပြကြသွားတယ်သူကတော့ခြေတောက်ကတော့ဟိုအဲ့ဒီလည်းကြည့်ဖြည့်တဲ့အခါကျတော့ဟိုမှာဒီလူမကြီးရဲ့တင်းကိုလှုပ်ပေးတဲ့အခါကျတော့သွားလို့မရဘူးလုံချုံကြီးမပေးတဲ့အခါကျတော့နောက်ဆုံးကချစ်တာကမနဲ့ပိုင်းပေါ်ညနေ၄နာရီပိုင်းကဟိုမှာသူထွက်လုံတဲ့အခါကျတော့ဆုံးသွားတာဗျာဟုတ်
ပြည်သူလူထုနဲ့တည်တည်တည်ထိုက်သူတွေကိုအသိပေးဆောင်လဲညီတော်မဟာမိတ်အဖွဲ့သုံးဘွဲ့ကမနေ့စက်တင်ဘာလ14ရက်နေ့နေ့စွဲနဲ့သဘောထားညင်ညာချက်ထုတ်ပြန်ထားပါတယ်ရှင်။ ပြည်ရင်းမြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစည်းမှာရုံမြင့်တန်ကြားလိုင်းမှာကြည့်ရှုနိုင်ပါသည်။နေ့စဉ်မနေ့၈နာရီကနေ၈နာရီ၅၅မိနစ်အထိစံငါးမိနစ်စာထုတ်လွှင့်ပေးနေတာပါ။ တနင်္လာနေ့မှာဘဝတုဒ္ဒပညာပေးနဲ့ရာသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖြောပြေးသတင်းတွေနဲ့ပြည်ရင်းစိတ်ကတ်သတင်းတွေကိုတင်ဆက်ပေးနေပါသည်။ဒီအစီအစဉ်တွေကိုမျက်စိမှရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသည်။ဖြောပြေးအစီအစဉ်တွေနဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါသေးရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
ဒီကနေ့တနင်္ဂနွေနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုဆက်ပြီးတော့တန်လွင်ပေးနေပါတယ်။အခုတစ်ခါတော့ရာသီဥတုဖောက်ပြန်မှုကလူခွင့်ရေးပေါ်မှာဘလို့ကြိုးတက်ရောက်မှုတွေရှိသလဲဆိုတဲ့သတင်းကိုပြောပြပေးခြင်းပါတယ်။ကမ္ဘာရာသီဥတုဖောက်ပြန်ပြောင်းလဲမှုဟာလူခွင့်ရေးအတွက်ကြီးမားတဲ့အန္တရာယ်တစ်ခုဖြစ်နေတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအကြီးအကဲမီရှယ်ဘက်စလက်ကသတိပ ဒီဝေချင်းမာနေတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေဗီအိုအေသတင်းတောက်လီဆာရှ်လိုင်းသတင်းပေးပို့ထားတာကိုမတ်စုမြတ်မောင်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ။
ကမ္ဘာပေါ်မှာဒိုရီယန်ဟာရီကိန်းလို့သဘာဝဘေးဒဏ်တွေကြောင့်တမိုင်းတင်လောက်တဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်နေတာပုံမှန်လို့ဖြစ်လာနေပြီလို့ဘဟားမားနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ပြောကြားခဲ့တာကိုလူခွေးဆိုင်ရာကော်မရှင်နာမင်းကြီးမစ္စယားဘက်ရှလက်ကထောက်ခံလိုက်တဲ့အပြင် ကမ္ဘာဒေသတိုင်းမှာရာသီဥတုပြောင်းလဲဖောက်ပြန်မှုရဲ့တက်ရောက်မှုတွေကိုခံနေရတယ်လို့ပြောကြားလိုက်ပါတယ်။၂၀၃၀ခုနှစ်ကနေ၂၀၅၀ခုနှစ်အတွင်းအာဟာရချို့တက်မှုငှက်ဖျားနဲ့တခြားဖျားနာမှုတွေကြောင့်သေဆုံးသူ၂သိန်းခွဲလောက်ထပ်တိုးနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကိုကိုကာပီမိန့်ခွန်းနဲ့မှပြောကြားသွားပါတယ်။
The world has never seen a threat to human rights of this scope. This is not a situation where any country, any institution, any policymaker can stand on
the sidelines.ပြည်သူ့ရဲ့အခွင့်အရေးနဲ့အနာဂတ်မျိုးဆက်အလုံးပေါ်တက်ရောက်နေတဲ့ချင်းချောက်မှုကြီးဖြစ်ပါတယ်
။ရာသီဥတုပြောင်းလဲဖောက်ပြန်မှုကြောင့်ပဋိပက္ခတွေဖြစ်တယ်ဆိုတာကိုလည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာအကြီးအကဲဘက်ရှလက်ကသတိပေးခဲ့ပါတယ်။ပြီးခဲ့တဲ့အနှစ်60အတွင်းဖြစ်ခဲ့တဲ့ပြည်တွင်းစစ်ပွဲ40ရာခိုင်နှုန်းလောက်ကတဘာဝပတ်ဝန်းကျင်ဆိုင်ရာဆုတ်ယုတ်မှုတွေကြောင့်ဖြစ်ရတာကိုထောက်ပြပါတယ်။ရာသီဥတုပြောင်းလဲမှုတံကိုအစိုးဆုံးခံရတဲ့ဒေသတစ်ခုဖြစ်တဲ့ဆဟာရာတဲကန်တာရအောက်ပိုင်းကဆဟီလ်ဒေသကိုဥပမာပေးပြီးမင်ကွန်းနဲ့မှပြောကြားသွားပါတယ်
။ The degradation of arable land across the Sahel region is intensifying competition for already scarce resources leading to frequent
ဆဟဲဒေသတလွားကထူးရဲစိုက်ပျိုးမွေးမြူနိုင်တဲ့မြေတွေတဖြည်းဖြည်းယိုယွင်းပျက်စီးလာတဲ့အတွက်အရင်ကကရှားပါးနေတဲ့အရင်းမြစ်တွေကိုရယူနိုင်ဖို့ပြိုင်ဆိုင်မှုတွေပိုကျိုးမြင့်လာပါတယ်။အဲကြောင့်လေယာစိုက်ပျိုးသူတွေနဲ့စိုက်ပျိုးရေးလုပ်သူတွေကြားမကြာခဏပြိပက္ခတွေဖြစ်ပါတယ်။အဲဒီကနေမျိုးနွယ်စုတွေကြားမှာတင်းမာမှုတွေပိုဆိုးလာပါတယ်။ဖွံ့ဖြိုးတိုးတက်မှုနှေးကွေးတာနဲ့စည်ရဲမွဲတင်မှုကလူငယ်တွေကိုအချမ်းဖက်ဝါဒီတွေအချမ်းဖက်အုပ်စုတွေလက်ထဲတွန်းပို့သလိုဖြစ်နေပြီးအချမ်းဖက်လုပ်ရက်တွေပိုးပြီးတော့ဖြစ်စေပါတယ်
။ကမ္ဘာတဝန်းလက်ရှိမှာအားရစရာမရှိတဲ့လူခွင့်ရေးအခြေအနေတွေကိုလည်းလူခွင့်ရေးကော်မရှင်နာမင်းကြီးပန်ရှလက်ကတင်ပြသွားခဲ့ပါတယ်။အနည်းဆုံးနဲ့အခုအညီအလိုအပ်ဆုံးသူမျိုးတွေရဲ့အခြေခံလွတ်လပ်ခွင့်နဲ့သူတို့ပေါ်အကာအကွယ်ပေးမှုဟာဒေတာတိုင်းမှာဆုတ်ယုတ်လာနေတယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုလိုခိုင်မာတဲ့ဒီမိုကရေစီမျိုးမှာတော့ဒီလိုဖြစ်နေတယ်လို့ဥပမာပေးပါတယ်။နိုင်ငံပြောင်းအခြေချသူတွေနဲ့တည်ထောင်ထားတဲ့အမေရိကန်မှာနိုင်ငံပြောင်းလာသူမိသားစုတွေအတွက်အကာအကွယ်ပေးမှုကိုတိတိတသားလျှော့ချတဲ့မူဝါဒတွေရှင်းသုံးနေတဲ့အတွက်အကြီးအကျယ်စိတ်အနှောက်အယှက်ဖြစ်ရတယ်လို့လူခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးကပြောပါတယ်။အခုထိတရားမဝင်ဝင်ရောက်လာတဲ့မိဘတွေနဲ့ကလေးငယ်တွေကိုခွဲထားတဲ့အမေရိကန်အစိုးရရဲ့မူဝါဒအပေါ်စိုးရိမ်တယ်လို့တနင်္လာနေ့ကမင်ကွန်းနဲ့မှထည့်သွင်းပြောကြားသွားပါတယ်ရှင်
။မဆုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေကို5လုံးမီတာ7 9 25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုကိုကျော်တော်သိန်းကတလဲချင်ညာပြီးမှဖြစ်ပါတယ်။
ဆော်ဒီအာရေဗျနိုင်ငံပိုင် RMCO ရေနံလုပ်ငန်းနေရာတစ်ခုကိုရေမြင့်ခြေဆိုင်ဟူတီလက်နက်ကန်တွေကတိုက်ခိုက်တာကြောင့်ဆော်ဒီရဲ့ရေနံထုတ်လုပ်မှုထပ်ဝဲရောကျောက်သွားပြီလို့ဆော်ဒီစွမ်းဝင်ကြီးကစနေနေ့မှာပြောပါရယ်နိုင်ငံရှိပိုင်းက Fcake အရမှာရှိတဲ့ရေနံတူလောင်စခန်းကိုစနေနေ့မနေ့ဆော်ဘင်ကတိုက်ခိုက်တာကြောင့်မိလောင်နေကြတွေကိုတာမန်လူတယောက်ကရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရပါရယ်ဒီလေပိုင်းမှာတော့အဲ့ဒီနေရာကနေမိဘလုံးကြီးတွေတက်နေကြကိုလည်းတွေ့ရပါရယ်တိုက်ခိုက်မှုတွေအတွင်းလူသမားတယောက်မှသေဆုံးတယ်ရတာမရှိဘူးလို့ဆော်ဒီတာဝန်ရှိသူတွေကပြောပါရယ်အာဖဂန်နစ္စတန်မှာတမန်တော်ရွေးကောက်ပွဲနီးလာတာနဲ့အမျှမြေပြင်မှာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေပိုလာနိုင်တယ်လို့မာမိတ်တပ်တွေဘက်ကမျှော်လင့်ထားတဲ့အကြောင်းမြောက်အတ္တလီစာချုပ်နေတူဖွဲ့ရဲ့စစ်စင်ရေးတပ်မှုကပြောလိုက်ပါတယ်။အာဖဂန်ရွေးကောက်ပွဲတွေဟာလုံးဝကြီးပြည့်ပြည့်စုံစုံဖြစ်နိုင်ကြတော့မရှိဘူးလို့ဥရောပဒေသဆိုင်ရာနေတူဖွဲ့တပ်မှုဖြစ်တဲ့အမေရိကန်လေတဲ့ဗိုလ်ချုပ်ကြီးထော့ဒ်ဝေါ်တာစ်ကပြောပါတယ်။ဒါပေမဲ့စက်တင်ဘာ28ရက်ရွေးကောက်ပွဲတွေဘီကင်းလုံလုံခြုံခြုံလုပ်နိုင်ဖို့တော့ရင်းမြေအဆုံးစစ်စင်နေနေမှုတွေလုပ်သွားမယ်လို့လည်းသူကပြောပါတယ်။ဟောင်ကောင်မှာဒီကနေ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားရုံးဝင်ဆန္ဒဖြစ်ပါတယ်။ဥပဒေပြုကောင်စီအစအဦးနှောက်မှာဆန္ဒပြသူတွေကရဲတပ်ဖွဲ့ကိုလောင်စာထည့်ထားတဲ့မီးလောင်ဘူးတွေအုတ်ခဲတွေနဲ့ပစ်ပေါက်ကြပါတယ်။ရဲတပ်ဖွဲ့ကလည်းအပြာရောင်အမှုန့်ထည့်ဖျော်ထားတဲ့ရေတွေနဲ့မီးသက်ပိုက်တွေသုံးပြီးဆန္ဒပြသူတွေကိုဖြိုခွဲပါတယ်။ဒီလိုအပြာရောင်ပါတဲ့ရေတွေကိုသုံးတာကနောက်ပိုင်းမှာဆန္ဒပြသူတွေကိုခွဲခြားသိနိုင်မှုဖြစ်ပါတယ်။ဒီဥနိုင်ငံမှာကွန်မြူနတီပါတီအုပ်ချုပ်မှု90ပြည့်အထိမ်းအမှတ်အစည်းအပြောင်းအလဲနဲ့တခြားအခမ်းအနားတွေကိုအော်ဒီဘလာတရနေ့မှာလို့ဖို့အစီအစဉ်နေတာနဲ့ညပေကျင်းမြို့လေကောင်ကောင်းကင်မှာစွန်တွေဒရုန်းယင်တွေအိမ်မွေးခိုတွေလွှင့်တင်တန်တန်းတာတွေကိုသတင်းနဘတ်ကြမလုံးရဘူးလို့ပြပင်ကန့်သက်ထားပါရခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇူဘတ်အော်ထာရဖြစ်ပါတယ် VOA American အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ9.25 32 51နဲ့ line meter 190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
นอ This program has come to you from the Voice of America, Washington.
Thank you.